ဒီသတင်းပတ်ကောင်မှာအမေရိကန်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုအစိုးရ30ဆွေးနွေးညီနက်နေကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကြားမူအပြင်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီချင်းတစ်ခုကကိုယ်စားလှယ်လူစုရှင်ကြားထုတ်မပြောရင်မလဲမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒတိုင်းဆောက်ဖို့ဒေါ်လာ 1.4 ဘီလီယံ300ကိုပါဝင်ကြောင်းလဲလွှတ်တော်တာဝန်ရှိသူတွေကပြောပါရယ်။နယ်စပ်ခေတ္တမှာစောင့်ကြည့်စစ်ဆေးတဲ့နည်းပညာတွေကိုမြင့်တင်ဖို့အခက်အခဲရရှိတွေနဲ့လူစားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးဖို့တွေလည်းထည့်သွင်းထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နယ်စပ်မှာတိုင်းတိဆောက်ဖို့ဒေါ်လာ 5.9 ဘီလီယံ300တောင်းခံထားတာလာနေချေရှိနေပါပြီ။တိုက်ခိုက်ဒီမိုကရက်တစ်ကတော့သမ္မတရဲ့အစီအစဉ်ဟာဖြုံးတိရရောက်ပြီးထိရောက်မှုမရှိကြောင်းပြောဆိုထားတယ်လို့တိုင်းကာဝတ်အသုံးစရိတ်စာနယ်စပ်လွန်ညွှန်ရေးတိုးမြင့်မဲ့အစီအစဉ်တွေကိုသာလက်ခံထားတာပါ။ကိုလိုချင်တာတွေကိုတော့အားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်ကြောင်းလည်းဆွေးနွေးညှိနှိုင်းနေတဲ့လွှတ်တော်ရေးကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ပက်ထရစ်လီကပြောပါရယ်။ဒါတလို့သဘောတူညီချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးတည်ပြုမလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့သမ္မတထရန့်ဆိုတော့တာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအရာလက်တလုံးညှိနှိုင်းမှုတွေကိုသမ္မတကထောက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်း Republican Party ထက်လွတ်တော်အမတ် Richard Shelby ကပြောဆိုထားတာပါ။ဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်တဲ့နောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ Shelley Moore Captio ကလည်းအကောင်းမြင်သဘောထားရှိပေမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုသတိထားစောင့်ကြည့်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်။